ကုလသမဂ္ဂဆိုင်ရာမြန်မာတန်အမတ်ကြီးဦးကျော်မိုးထွန်းကိုတိုက်ခိုက်ဖို့ချင်းချမှုကိုပြက်ပြက်သားသားရှုတ်ချပြီးတန်အမတ်ကြီးနဲ့အတူရက်တီချောင်းအမေရိကန်နိုင်ငံသားရဲ့ဌာနကအင်ကာနီမှာပြောပါတယ
် We unequivocally condemn this threat to Ambassador Kyaw Moe Tun which fits it
အနာရှင်ခေါင်းဆောင်တွေနဲ့သူတို့ကိုထောက်ခံသူတွေကသူတို့ကိုစန့်ကျင်သူတွေရဲဝင်စာဝေဖန်သူတွေတက်ကြွလှုပ်ရှားသူတွေသတင်းတောက်တွေကိုဖိနှိပ်နှိပ်ကွပ်ရေးအတွက်အမေရိကန်နိုင်ငံတွင်းအပါအဝင်ကဘာတဝမ်းတီလိုက်လံအနှောက်အယှက်ပေးနေတဲ့ပုံစံမျိုးနဲ့တမ်မတ်ကြီးဦးကျော်မိုးထွန်းကိုအခုလိုချင်းချောက်မှုအပေါ်ပြက်ပြက်သားသားရှုတ်ချပါတယ်လို့အမေရိကန်နိုင်ငံသားရဲ့ဌာနပြောခွင့်ရ Net Price ကအင်ကန်နေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်နိုင်ငံဖြတ်ကျော်ပြီးဖိနှိပ်နှိပ်ကွပ်တဲ့လုပ်ရမျိုးကိုကဘာတလွားကရှုတ်ချရမှာဖြစ်ပြီးအပြည့်အဝတာဝန်ယူမှုတာဝန်ခံမှုရှိရမှာဖြစ်ကြောင်းအနာရှင်တွေနဲ့သူတို့ကိုထောက်ခံသူတွေကလူမှုအပေါ်ဖိနှိပ်နေတာတွေကိုအမေရိကန်မျိုးပေါ်မှာရောတခြားနိုင်ငံတွေမှာပါခွင့်ပြုမှာမဟုတ်သလိုနိုင်ငံဖြတ်ကျော်ဖိနှိပ်နှိပ်ကွပ်မှုတွေကိုတိုက်ဖျက်ရေးအတွက်အမေရိကန်ရဲ့မိတ်ဖက်တွေမဟာမိတ်တွေနဲ့ဆက်လက်ပူးပေါင်းဆောင်ရွက်မယ်လို့ပြောခွင့်ရကပြောပါတယ်ကုလသမဂ္ဂဆိုင်ရာမြန်မာတမ်မတ်ကြီးဦးကျော်မိုးထွန်းကိုအပြင်းထန်ဒဏ်ရာရစေဖို့ဒါမှမဟုတ်လဲတပ်ဖြတ်ဖို့အမေရိကန်မျိုးပေါ်မှာကြံ့စည်တယ်ဆိုတဲ့သူတွေကိုအမေရိကန်တရားဥပဒေစိုးမိုးရေးတာဝန်ရှိသူတွေကအများဆုံးဖမ်းဆီးနိုင်ခဲ့ပြီးတရားဥပဒေကြောင့်အရဆောင်ရွက်နေတဲ့အပေါ်မှာလဲကျေနပ်အားရဖြစ်ကြောင်းအမေရိကန်နိုင်ငံသားရဲ့ဌာနပြောခွင့်ရကပြောပါတယ်မြန်မာစစ်ကောင်စီရဲ့နိုင်ငံသားရေးဝန်ကြီးဌာနကတော့တမ်မတ်ကြီးကိုလုတ်ကြံဖို့ကြံ့စည်တယ်ဆိုတဲ့ဆွဆွဲချက်ဟာမြန်မာနိုင်ငံနဲ့တိုက်ရိုက်ပတ်သက်မှုမရှိဘူးလို့တင်းနှလာနေတုန်းကကြီးညာချက်ထုတ်ပြန်ပြောဆိုထားပါတယ်ရှင်